တောင်တွင်းကြီးမြို့မှာရှိတဲ့မွတ်စလင်ဗလီတလုံးအနီးမှာဆိုင်တချို့ကိုဖျက်ဆီးခဲ့တဲ့သူရိလို့တန်ရရှိသူ၅ဦးကိုစစ်ဆေးမေးမြန်းပြီးကွင်းဆက်တရက်ခန်းတွေကိုဆက်လက်ဖော်ထုတ်ဖို့လုပ်နေတယ်လို့အစိုးရဘက်ကပြောဆိုထားပါတယ်။လူအုပ်စုတစုကနေဘာသာရေးအတိတ်ကြုံဖြစ်အောင်အကြမ်းဖက်ဖန်တီးလှုံ့ဆော်တဲ့ဖြစ်ရဖြစ်တယ်လို့ဒေသခံမျက်မြင်ကြုံသူတွေဘက်ကပြောဆိုထားပါတယ်။တောင်ဝင်းရှိအာဏာပိုင်တွေနဲ့ရဲတွေအခုတောင်တွင်းကြီးမြို့ကလမ်းဆုံတွေမှာလုံခြုံရေးတိုးမြှင့်ထားပါတယ်။နောက်ထပ်ဘာသာရေးလူမျိုးရေးအရာအတ္တိကယုံပုံစံမျိုးတွေမဖြစ်ဖို့မြို့နယ်လူလူနဲ့ပူးပေါင်းလှုပ်ဆောင်ဖို့စီစဉ်ထားတယ်လို့လည်းအဲ့ဒီဒေသကလွတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်။မမေခါကသတင်းပေးပို့ထားပါတယ်ရှင်
။မကွေးတိုင်းတောင်တွင်းကြီးမြို့မှာမနေ့ကတနင်္ဂနွေနေ့ညအတ္တိကယုံဖြစ်ပြီးတဲ့နောက်မှာတော့စူပူမှုမဖြစ်အောင်လှုံ့ဆော်သူလို့တန်တရားရှိသူတွေကိုအစိုးရဘက်ကခေါ်ယူစစ်ဆေးနေတယ်လို့တောင်တွင်းကြီးမြို့မှာရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပြသွားတာပါ။
ဟုတ်ကဲ့ရှင်အဲ့မို့လေခုဒီစစ်နေရောစစ်ဆေးနေတဲ့ဇဲပါပဲရှင
်အယောက်30လောက်ရှိတဲ့လူအုပ်စုကဖြတ်စည်းတာတွေလုပ်ခဲ့ပေမဲ့လူထိခိုက်ဒဏ်ရာရတာတွေတော့မရှိဘူးလို့ရမီရဖာဒေတာကန်တဦးကပြောပါတယ်အခြေအနေတွေကိုတော့ထိမ့်ချုပ်နိုင်ပြီလို့အဲ့ဒီဒေတာကန်တွေက VOE ကိုပြောပြပါတယ်နောက်ပြီးဒီကိစ္စနဲ့ပတ်သက်လို့တန်တရားရှိသူ10ဦးထပ်မင်းကိုလည်းခေါ်ယူစစ်ဆေးနေတယ်လို့ဒေတာကန်တွေကပြောဆိုကြပါတယ်ဒါကိုသက်ဆိုင်ရာမြို့နယ်ရဲစခန်းတွေကိုအတီးပြုတ်ဖို့ကြိုးစားပေမဲ့ဖော်ထုတ်ပြောဆိုဖို့ညှင်းဆိုကြပြီးစစ်မေးဆဲကာလမှုပြောဆိုလို့မရသေးဘူးလို့ VOE ကိုပြောပြကြပါတယ်ရခိုင်ပြည်ပခနောက်ဆက်တွဲအခြေအနေနဲ့အတူတူပဲလူမျိုးရေးဘာသာရေးစန့်ကျင်လှုပ်ဆော်ရေးသားမှုတွေလူမှုမီဒီယာအချို့မှာပြန့်နှံ့နေတာပါမင်းညကအဖြစ်ပြက်ကိုကိုရိုင်းကြုံခဲ့ရသူရမရဖာတဦးလည်းဖြစ်တဲ့ဒေတာကန်ပရာဟိတသမားတယောက်ကတော့ဒီအဖြစ်ပြက်ဟာကြိုတင်အစီအစဉ်တကြစီစဉ်ထားတဲ့ပုံစံမျိုးတွေ့ရတယ်လို့သူကပြောပါတယ်မြို့မှာနေကြတဲ့နှစ်ဖက်အတိုင်းဝိုင်းကြားအကြောက်တရားနဲ့နေထိုင်နေရတယ်လို့လည်းသူကပြောဆိုလိုက်ပြီးလက်ရှိအခြေအနေကိုရိုင်းကြုံတွေ့ခဲ့ရတဲ့ပတ်သက်လို့အခုလိုပြောပြသွားတာပါ
ဆိုင်နှစ်ပိုင်းကပျက်စီးသွားတယ်ပေါ့ဟိုဘက်ဖုန်းဆိုင်လေးတစ်ဆိုင်ကတော့သူဆိုင်ကားရဲ့ဘက်ဖွင့်သွားပြီးတော့အခြေကဖုန်းလေးဘက်ကတောက်နေပါတယ်ပြောတော့30ဘူးတော့ဆုံးရှုံးသွားတယ်လို့ပြောတယ်ကြဲတဲ့ဆိုင်ကတော့ခုနဟိုတကားပြည့်အောင်လို့ဖြစ်ပါတယ်ဘလူကြောင့်ဖြစ်တယ်လေကောပုံမှန်တော့မှဒီကလူစုလူဝေးအခြားလူစုလူဝေးရဲ့နောက်ပါလေနောက်မှဟိုနောက်ကနေပြီးအဖွဲဒီတစ်ဖွဲတော့တစ်ဖွဲရနောက်ကနေပြီးတော့သူ့ခိုင်းနေလို့ပဲကျွန်တော်တို့ကသတ်မှတ်လို့ရတယ်ဗျဖြစ်နေအချိန်မှာကျွန်တော်လည်းရှိတယ်ကျွန်တော်မြင်တဲ့အချိန်မှာဒီ AGD ဘက်ရှိကကွန်ရက်တိုင်းလေးဖြစ်နေတယ်ဖြစ်ပြီးတော့ဆက်ထွက်လာတဲ့အဲ့ရှိမဲ့နံပါတ်ရှိတဲ့ယူမတန်ပီကတန်ထွေးဟိုစက်ပစ္စည်းရောင်းဆိုင်ကြည့်ရတာပိတ်တာလို့ရှိရပစ္စည်းတွေဟိုရက်ကြီးရောက်ရက်ရဲ့ကလပ်ပီလီဘုံတော့ပဲအပြင်လေးပြီးထုရဲ့ထုကလပ်ပီလီပြီးတော့အရှိတ်ဘုံသွားမယ်ဒါတော့ဘုံသွားမယ်ဆိုအဲတော့ဘက်ကကလိုက်တူလို့ဒါဒီကဒီဒီကတို့တို့ရှိုးရက်ပစ္စည်းပေါ်အောင်မှာဆိုပြီးအဲတော့ဘက်ကတို့ဆက်ချွတ်သွားတယ်အဲ့လိုကျွန်တော်တို့ငဲကြပါဘုံနော်အခုကျွန်တော်မျိုးပုံမှာဖြစ်နေတာဟိုဗမာကလားကျော်ကလားဗမာကျော်အဲ့ပုံနဲ့ဖြစ်နေလို့
နောက်ထပ်ဘာသာရေးလူမျိုးရေးအရာအတိတ်ကယုံပုံစံမျိုးမဖြစ်ဘူးမြို့နယ်လူလူနဲ့ပူပေါင်းပြီးကာကွယ်သွားဖို့စီစဉ်ထားတယ်လို့ပြောလာသူကတော့အဲ့ဒီဒေသရဲ့တိုင်းလွတ်တော်ကိုယ်စားလှယ်ဦးစော်မြင့်ထွန်းပါဟ
ိုကျွန်တော်တို့ကတော့ဒီကိုဒီတောင်ရင်းကြီးမြို့ပေါ့နော်ကျွန်တော်တို့ဒီမြို့နယ်မှာဟိုညတော့ကလို့ပေါ့နော်ဒီအဲ့ဒီလိုစူပူတောင်းချမ်းမှုလှုံ့ဆော်တဲ့နေသားမျိုးတီမရအောင်နောက်ပြီးတော့မြို့ကန်လူလူအားလုံးမှာကြောက်တရားဖြစ်ထွန်းစီတာမျိုးအားလုံးကိုကျွန်တော်တို့အနေနဲ့မဖြစ်ဝအောင်ပေါ့နော်ဒီအမျိုးနယ်ရဲ့တည်ငြိမ်ရေးချမ်းမှုကိုဒီလက်ရှိတာဝန်ယူနေတဲ့အာဏာရှင်ဖွဲ့စည်းအသီးသီးနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဗောနော်ဒီအစည်းအမံနေကျွန်တော်တို့ဒီအစည်းအဝေးမှာဆွေးနွေးမှာပေါ့ညပိုင်းမှာကိုကျွန်တော်တို့ဘယ်လိုပြောမလဲလှုံ့ဆော်မှုတစ်ခုရှိလာခဲ့ရင်ကျွန်တော်တို့ကိုနိုင်နေအောင်ထိန်းသိမ်းသွားမယ်ဗောနော်ဒီလိုဟာမျိုးကိုအခုကျွန်တော်တို့အစည်းအဝေးထိုင်ကြမှာပ
ဲ NLD အစိုးရလက်ထက်တိုင်းပြည်တည်ငြိမ်တိုးတက်မှာကိုမလိုလားတဲ့အနောက်ရှက်ပေးလို့တဲ့အင်အားစုတွေရှိနေပြီးပြည်သူတွေအနေနဲ့ဒါကိုသတိထားကြဖို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညူကသတိပေးပြောဆိုထားပါတယ်။ဒါအပြင်ပြည်မှုကျူးလွန်သူတွေမှာဘသူရဲ့ဘဲဝါရဲလို့သတ်မှတ်ပေးပြီးရှော့ပေါက်သွားမှာမဟုတ်ပဲဥပဒေအရတိကျစွာအရေးယူဆောင်ရွက်သွားမယ်လို့လည်းပြောဆိုထားပါတယ်။အစိုးရဘက်ကတရားဝင်ထုတ်ပြန်ချက်တွေအရတော့ဒီဖြစ်စဉ်မှာပါဝင်ပတ်သက်တယ်လို့ယူဆရသူနှင်းကိုကိုလင်းခေါ်နှင်းကိုကိုကိုပြဿနာဖြစ်တဲ့ညကပဲဖမ်းဆီးရမိခဲ့ပြီးသူ့ကိုထပ်မံစစ်ဆေးအရာဒီမနက်မှာတော့နောက်ထပ်တန်တရားရှိသူလို့ယူဆရတဲ့အဲ့ဒီမြို့မှာနေထိုင်ကြတဲ့စိုးသူတိန်းဆန်လင်းနိုင်အောင်ထက်စီတူအောင်စတဲ့စုစုပေါင်း၅ဦးကိုထိမ့်သိမ့်ပြီးတော့ထပ်မံစစ်ဆေးမေးမြန်းနေတယ်လို့ထုတ်ပြန်ကြေညာထားပါတယ်ရှင်
။မမေခါသတင်းပေးပို့သွားတာပါ